နစ်စစ်ထုတ်ပြန်နေကြအမေရိကန်နိုင်ငံရဲ့ဌာနနိုင်ငံတကာလူ့ခွင့်ရေးအစည်းအဝေးခန်းစားဒီကနေ့ထုတ်ပြန်ရမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာပုံမိုဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကနိုင်ငံရဲ့ဌာနသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
် Human rights have further eroded in Burma where the military regime brutalizes the population
မြန်မာနိုင်ငံမှာလူ့ခွင့်ရေးကပိုလို့ဆိုးဝါးလာနေပါတယ်စစ်တပ်ကလူအများကိုရက်ဆက်ကြမ်းကြုတ်စွာဖိနှိပ်နေတာပါအနာပိုင်းတွေကဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်၄ဦးကိုပြီးခဲ့တဲ့နှွေကတက်ခဲ့တာအပါဝင်လှုပ်ရှားတကြွသူတွေကိုထောင်ချီတပ်ဖြတ်ခဲ့ပါတယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအသီးသီးရဲ့လူခွင့်ရေးအခြေအနေကိုဖော်ပြတဲ့ဒီစင်ခံစားထဲမှာမြန်မာနိုင်ငံအခြေအနေကိုလည်းသီးခြားဖော်ပြထားတာဖြစ်ပြီးမြန်မာအနာသိစစ်ကောင်စီဟာအနာချုပ်ကိုင်နိုင်ဖို့အရက်သားတွေကိုအကြမ်းဖက်မှုတွေဆက်ပြီးကျွလွန်နေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကင်ကအစင်ခံစားရဲ့အမှားမှာရေးသားထားပါတယ်။လူ2900ကျော်ကိုတတ်ခဲ့ပြီးအားသာသိမ့်ပြီးကလေးက1000ကျော်ကိုဖမ်းဆီးခဲ့တယ်လို့မီးမောင်းထိုးပြသွားခဲ့လို့2022ခုနှစ်မတ်လတုန်းကရိုဟင်ဂျာတွေပေါ်လူမျိုးစုံတပ်ဖြတ်မှုနဲ့တိုင်းပြည်သရဝဘာသာရေးအယူဝါဒအုပ်စုအသီးသီးတိုင်းသားလူမျိုးသီးသီးနဲ့ပြည်သူလူထုပေါ်လူမျိုးနွယ်တရားလုံးစော်ကားတဲ့ရာဇဝတ်မှုတွေကိုစစ်တပ်ကကျွလွန်ခဲ့တယ်လို့အမေရိကန်ကသတ်မှတ်ခဲ့တာကိုလည်းဖော်ပြသွားခဲ့ပါတယ်ဒီအတွက်တရားမျှတမှုနဲ့အရေးယူဖို့ဆောင်ရွက်ရမှာအမေရိကန်ကကြိုးပမ်းအားထုတ်မဲ့ဂတိကဝတ်ကိုလည်းထပ်မံပြီးပေးသွားခဲ့ပါတယ်